Welcome to the Voice of America in Burmese.
Mingla washe. VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ2ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အီရန်ကပယ်ထင်းတုံးကြီးပြစ်လို့ဆန်သက်တဲ့ကိစ္စအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့မျိုးသားလူမျိုးရေးကြံပေးပုဂ္ဂိုလ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတစ်ဖြစ် Rex Tillerson ဗိုလ်ထူးနေညကကြံသစ်စာချင်းဆိုပြီးပါပြီ။ထိုင်းနိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား44ဦးကိုထိုင်းရဲတပ်ဖွဲ့ကမြန်မာတာဝန်ရှိသူတွေလက်ထက်ဒီကနေ့ပြန်လွှဲပြောင်းပေးခဲ့ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းဆောင်ပါးတွေထဲမှာတော့တရုတ်နိုင်ငံဘက်ကပြန်နှင်ထုတ်လိုက်တဲ့အတွက်ကချင်စစ်ဘေးရှောင်ဒုက္ခသည်တွေဟာရာသီဥတုဒဏ်နဲ့စားနပ်ရိခာပြတ်လတ်မဲ့အရေးကိုစိုးရိမ်နေကြရပါတယ
်။ဆုံးပြီးကာလဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသဟာအင်ဗဒါမအေးတဲ့နေရာဖြစ်ပါတယ်။အခုအနေထားမှာကျတော့သပိုလင်ဘေးမိုးပြမပေးရ
ဒုက္ခသည်တွေကိုကူညီပေးနေသူတဦးရဲ့ပြောပြချက်နဲ့တူနာဆင်ကြရမှာပါ။တခါရေရုညဉ့်ညံ့မှုဘက်ထရီရှော့ရိုက်ငါးဖက်မှုတွေကြောင့်အေယာဗရီမြစ်ထဲကလပိုင်တွေတိုက်စုံမှုမြင့်တက်နေပြီးမြို့သုံးပျောက်ကွယ်မဲ့အရေးစိုးရိမ်စရာအခြေအနေနဲ့နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်နိုင်ငံသားဝန်ကြီးတစ် Rex Tillerson ပေါ်ရှုမြင်သုံးသပ်မှုတွေကိုပြောပြပေးသွားမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံကပယ်ထိထုံးကြီးပြစ်လို့ဆန်သက်တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလူမျိုးရေးဆိုင်ရာကြံပေးပုဂ္ဂိုလ်ကဗိုလ်ထူးနေမှာဖြစ်တင်ရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံဟာ2015ခုနှစ်ကအမေရိကန်အပါအဝင်ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထိခိုက်အောင်လုပ်နေတယ်လို့ဆိုပါတယ်။အီရန်ရဲ့ထုံးကြီးဆန်သက်မှုဟာအမေရိကန်နဲ့ဒေသတွင်းမဟာမိတ်တွေကိုလွန်ခဲ့တဲ့6လတာကာလအတွင်းချင်းချောက်ခဲ့တဲ့ဖြစ်ရပ်တွေနဲ့နောက်ဆုံးပေါ်လာတဲ့လူရဖြစ်တယ်လို့ဆိုပြီးဒီကိစ္စပေါ်ငြိမ်းစားဖို့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကဖြစ်တင်ရှုတ်ချတာပါ။နျူကလ িয়ার သဘောတူညီချက်ဟာအာဏာပိုင်ထိရောက်မှုမရှိတာသဘောတူညီချက်မှာပါတဲ့တခြားနိုင်ငံတွေဟာအီရန်ရဲ့စီးရဲရီမန်းချက်တွေကိုထိန်းချုပ်ဖို့မလုပ်နိုင်တာတွေကြောင့်ဒီလိုလိုရမျိုးလုပ်ဖို့အီရန်ခေါင်းဆောင်တွေလည်းရဲစဲရဲနိုင်လာတာဖြစ်တယ်လို့မိုက်ကယ်ဖလင်းကဆိုပါတယ်။သမ္မတဟောင်းဘရက်ကိုဘာမားနဲ့တခြားဆိုရဖော်ဝင်တွေဟာအီရန်ပေါ်လုံလောက်တဲ့တင်းမာမှုမျိုးမရှိခဲ့ဘူးဆိုပြီးအင်ဖြူတော်စီးပွားပွဲတခုအတွင်းမိုက်ကယ်ဖလင်းကအဝေးပန်းပြောဆိုပါတယ်။လက်နက်တွေရွှေ့ပြောင်းတာအကြမ်းဖက်ဝါဒကိုအပြေးထောက်ခံတာနဲ့နိုင်ငံတကာစီးမင်းစည်းကမ်းတွေကိုချိုးဖောက်တာတွေအပါအဝင်အီရန်ရဲ့အန်ဒရယ်ဖြစ်စေတဲ့လူရက်တွေပေါ်အိုဘားမားအစိုးရကတိတိယောက်ယောက်မတုံ့ပြန်ခဲ့ဘူးလို့ဗိုလ်ချုပ်ကြီးဟောင်းမိုက်ကယ်ဖလင်းကပြောပါတယ်
။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးဝန်ကြီးအဖြစ် Rex Tillerson မနေ့ဗုဒ္ဓဟူးနေ့ညကကြံသစ်စာချင်းဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကအတီးပြုတ်လိုက်ပြီးနောက်နိုင်ပိုင်အကြံမှာကျင်းပတဲ့ကြံသစ်စာချင်းဆိုပွဲမှာတော့သမ္မတဒေါ်နယ်ထရန့်ကအခုလိုပြောဆိုပါတယ်
။ You bring the unique skills and deep insights and I've gotten to see it firsthand.Into foreign diplomacy
ခင်ဗျားမှာထူးခြားတဲ့စွမ်းရည်တွေထဲထဲဝင်ဝင်သိမြင်နားလည်မှုတွေရှိပါတယ်။မကြာခဏဆိုသလိုဂျောင်းပိတ်မိနေတဲ့လက်တလုံးမှာလည်းစစ်ပွဲတွေအကြမ်းဖက်မှုတွေကြားကနေဖြည့်ရှင်းမရဖြစ်နေတဲ့ကဘာမှာလုံခြုံရေးနဲ့တည်ငြိမ်ရေးကိုမြင့်တင်ဖို့ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်တွေနောက်နိုင်ငံရဲ့ချားနဲ့တန်ကင်းတမန်ကင်းတို့မှာဒီစွမ်းရည်တွေကိုလက်တွေ့အသုံးချတာကိုကျွန်တော်တွေ့လိုပါတယ်လို့သမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။အင်ပီရိုသမ္မတရုံးကမှဒုတိယသမ္မတမိုက်ဖန့်စ်ထံမှ Rex Tillerson ကျန်းသစ်စာချင်းဆိုတာမှာတော့သမ္မတထရန့်ကလည်းအနီးမှာရှိနေခဲ့ပါတယ်။ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုနိုင်ရေးအထက်လွှတ်တော်မဲခွဲမှုမှာတော့ Republican အထက်လွှတ်တော်အမတ်တွေနဲ့အတူ Democrat အထက်လွှတ်တော်အမတ်၃ဦးနဲ့တတိပုဂ္ဂလတဦးတို့ကထောက်ခံခဲ့ကြပြီးထောက်ခံမဲ56မဲကန့်ကွက်မဲ43မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ESO Mobile လုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဟောင်း Rex Tillerson နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားရင်းနှီးတဲ့ဆက်ဆံရေးနောက်သူ့ရဲ့စီးပွားရေးအကျိုးအမြတ်တွေနဲ့ကင်းကင်းရှင်းရှင်းဖြစ်ပြီးအမေရိကန်ရဲ့ထိတ်တန့်တန်တမာယာရုထမ်းဆောင်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီး Republican ရော Democrat Party ဘက်ကအထက်လွှတ်တော်အမတ်တွေရောသတင်းပတ်တွေနဲ့ချီပြီးတော့စဉ်းစားခဲ့ကြတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ Australia ဝန်ကြီးချုပ် Malcolm Turnbull တို့တယ်လီဖုန်းပေါ်မှာအပြင်းထန်အခြေတင်ပြောဆိုကြတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဒုက္ခသည်အုပ်စုစုခြေဆိုင်နေထိုင်ခွင့်ပေးမဲ့သဘောတူညီချက်ကိုဆက်လုပ်ဖို့သမ္မတထရမ့်ကအခိုင်အမာပြောသွားတယ်လို့ဝန်ကြီးချုပ်တန်ဘူးကပြောပါတယ်။အဲဒီလူတွေဟာအော်စတြေးလျကိုဝင်ဖို့ကြိုးစားတဲ့ချိန်ကြားဖြတ်တားဆီးခံထားရတာပါ။အရင်သမ္မတဘရက်ကိုဘာမားအစိုးရလက်ထက်တုန်းကအဲဒီသဘောတူညီချက်ကိုရထားတာပါ။အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေခြေဆိုင်နေထိုင်ခွင့်ပေးတာကိုဆိုင်းငံ့ထားဖို့သမ္မတထရမ့်ကအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိနိုင်ငံကသဘောတူညီချက်တစ်ခုကိုအမေရိကန်ပြည်ထောင်စုကလိုက်နာတဲ့အနေနဲ့အခြေဆိုင်နေထိုင်ခွင့်ပြုတာမျိုးဖြစ်တယ်ဆိုရင်တော့ခွင့်ပြုဖို့ချွင်းချက်ပေးထားပါတယ်။ အခုသဘောတူညီချက်ဟာလုပ်ခဲ့ပူးသည်များတဲ့အဆိုးဆုံးဖြစ်ပြီးဩစတြေးလျဟာနောက်ထပ်ဘော့စတွန်ဘုံခွဲသူတွေကိုပို့ဖို့လုပ်နေတယ်လို့သမ္မတထရမ့်ကဝန်ကြီးချုပ်ထမ်းဘူးကိုပြောတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကရေးပါတယ်ဒုက္ခသည်1200လောက်ကိုနိုင်ငံတွင်းအခြေစိုက်ခွင့်မပြုခင်မှာအပြင်းထန်ဆန်းစစ်သွားမယ်လို့သမ္မတအင်ပီရောကပြောထားပါတယ်။အဲဒီဒုက္ခသည်တွေကအများစုဟာအာဖဂန်နစ္စတန်၊အီရန်နဲ့အီရန်နိုင်ငံတွေကဖြစ်ပါတယ
်။မက္ကဆီကိုနိုင်ငံကိုအမေရိကန်တပ်တွေဆေးလွှတ်ဖို့အစင်းသက်ရှိတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့သတိပေးချက်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကရောမက္ကဆီကိုဘက်ကရောညှင်းဆုံနေကြပါတယ်။မက္ကဆီကိုနိုင်ငံအနေနဲ့လူဆိုးတွေကိုအခုထက်ပိုပြီးမကင်တွယ်ဘူးဆိုရင်တော့မက္ကဆီကိုနိုင်ငံတွင်လူဆိုးတွေကိုချေမှုန့်ဖို့အမေရိကန်တပ်ဖွဲ့တွေချထားသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမက္ကဆီကိုသမ္မတအင်ရစ်ပီနဲနီယေတိုနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းသမ္မတထရန့်ကပြောဆိုခဲ့တယ်ဆိုပြီး AP သတင်းဌာနနဲ့ဝါရှင်တန်ကမက္ကဆီကန်သတင်းထောက်တဦးတို့ကသတင်းရေးသားဖော်ပြခဲ့တာဖြစ်ပါတယ်သမ္မတနှစ်ဦးရဲ့ပြောဆိုချက်မှတ်တမ်းကိုကြည့်ရှုခွင့်ရှိသူအမည်မဖော်လိုသူတဦးကပေးတဲ့တယ်လီဖုန်းပြောဆိုချက်တချို့တဝက်ကိုအခြေခံပြီး AP သတင်းဌာနကဖော်ပြတာပါသမ္မတထရန့်ရဲ့မှတ်ချက်မှာဘလူးလေးတန်မျိုးနဲ့ပြောဆိုတယ်လဲဆိုတာကိုသိရဖို့တော့မဖြစ်နိုင်ဘူးလို့လည်း AP သတင်းဌာနကမှတ်ချက်ပေးပါတယ်သမ္မတထရန့်ကဟာတာလုပ်ပြီးပြောဆိုခဲ့တာသာဖြစ်ပြီးအမှန်ကမက္ကဆီကိုနိုင်ငံတွင်းကမူရည်ရာဆွဲကိန်းတွေကိုခြေမှုန့်ဖို့နေဆက်တွေကိုထိန်းချုပ်ရေးတို့မှာအချိန်မရွေးအကူအညီပေးသွားမယ်ဆိုတာကိုရည်ညွှန်းပြောဆိုရတာဖြစ်တယ်လို့အစိုးရအကြီးတန်းအရာရှိတူကနယူးယောက်တိုင်းစ်သတင်းစာကိုဗုဒ္ဓဟူးနေ့ညကပြောပါတယ်လို့တိုင်းစ်သတင်းစာကရေးသားပါတယ်အမေရိကန်တပ်ဖွဲ့တွေမက္ကဆီကိုကိုပို့မယ်လို့သမ္မတထရန့်ကပြောဆိုရဲဆိုတာဟာလုံးဝမှားယွင်းတယ်လို့လည်းမက္ကဆီကိုသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်ရှင်
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေကြာသပတေးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာအလုခိုင်းမှုအတွက်ရောင်းစားခံရတဲ့မြန်မာနိုင်ငံသား44ယောက်ကိုထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ဒီကနေ့ထုတ်အစိုးရအဖွဲ့သတင်းစာတွေမှာဖော်ပြထားပါတယ်။အမျိုးသား22ဦးအမျိုးသမီး22ဦးကိုထိုင်းမြန်မာနယ်စပ်မြဝတီမြို့မှာထိုင်းရဲတပ်ဖွဲ့ကလွှတ်ပြောင်းပေးခဲ့တာပါ။အဲဒီလူတွေကိုမော်လမြိုင်ကလူငယ်သင်တန်းကျောင်းမှာသုံးရထားပြီးတဲ့နောက်လိုအပ်တဲ့စစ်ဆေးဆောင်ရွက်ချက်တွေပြီးရင်နေရပြန်လွှတ်ပေးမယ်လို့မြဝတီခရိုင်လူမှုဝန်ထမ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးကပြောတာကိုသတင်းမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံကအလုသမားတန်းနဲ့ကြည်ပြီးတော့ထိုင်းနိုင်ငံတွင်ဒေသအသီးသီးမှာအလုသွားလုပ်နေကြပြီးလူမောင်ကိုကူးခံရတဲ့ဖြစ်ရပ်များပြားလည်းရှိထားပါတယ်။အများအားဖြင့်တော့မြန်မာနိုင်ငံမှာအလုကန်ခွန်လန်းရှားတဲ့အတွက်မိသားစုစာဝတ်နေရေးပြည်လည်မှုမျှော်မှန်းခြင်းနဲ့ထိုင်းနိုင်ငံမှာအလုသွားလုပ်ခြင်းသူတွေကိုလူမောင်ကိုကူးသူတွေကသွေးဆောင်ဖျားယောင်းပြီးရောင်းစားကြတာပါ။ထိုင်းနိုင်ငံမှာအလုရမယ်လို့လင်းလေခေါ်ဆောင်သွားပြီးတဲ့နောက်ငါးဖမ်းလေတွေနဲ့တခြားလုပ်ငန်းတွေမှာရောင်းစားခံရတဲ့အမျိုးသားနဲ့လူငယ်တွေအိမ်ဖော်တွေလိန်ဖြောပြသူတွေအဖြစ်ရောင်းစားခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ
်။ထိုင်းနိုင်ငံမှာ2018ခုနှစ်အတွင်းကျင်းပနိုင်ခြင်းရှိနေတဲ့အထွေထွေရွေးကောက်ပွဲတွေအကျိုးနိုင်ငံရေးအရာပြန်လည်ညှိညွတ်လာစေရေးထိုင်းစစ်အစိုးရကလုပ်ငန်းစဉ်တစ်ခုကိုအစပြုလိုက်ပါတယ်။ဒီမိုကရေစီလမ်းပြမြေပေါ်မှာအခုနောက်ဆုံးဆောင်ရွက်ချက်ကတော့ဒုတိယဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဖရာဝတ်ဝန်းစုဝမ်ဦးဆောင်ပြီးနိုင်ငံရေးပါတီတွေကြားဆွေးနွေးမှုဖြစ်ပါတယ်။ကွဲပြားနေတဲ့ပါတီတွေကြားဘုံသဘောတူညီချက်တည်းထွက်ပေါ်လာစေဖို့နောက်နိုင်ငံရေးလူမှုဖွံ့ဖြိုးရေးတဘာဝပတ်ဝန်းကျင်အရေးနိုင်ငံခြားဆက်ဆံရေးနဲ့မီဒီယာအရေးတို့အပါအဝင်ကိစ္စရပ်တွေမှာသဘောထားအမြင်တွေထွက်ပေါ်လာစေဖို့ရည်ရွယ်တာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ပရာဝတ်ကပြောပါတယ်ဒုတိယဝန်ကြီးချုပ်ရဲ့နိုင်ငံရေးအချံဖေးဖနီတန်ဝတ်တန်ကွန်ကတော့အရသာအစိုးရကိုပြန်ပြီးအနာလွှဲပေးတဲ့နေရာမှာအသွင်ကူးပြောင်းရေးချောမွေစေဖို့စစ်တပ်ကကြိုးစားနေတာလို့ပြောဆိုပါတယ်အခုဆောင်ရွက်ချက်တစ်ကတော့စစ်တပ်ကအဓိကကြတယ်လို့ရှုမြင်ထားတဲ့အမျိုးသားအဆင့်ပြုပြင်ပြောင်းလဲရေးရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်။ဒါအပြင်စစ်တပ်ကနိုင်ငံရေးလမ်းပြမြေပုံအစဉ်အဆက်ကိုထောက်ကူနိုင်ဖို့အတွက်ကော်မတီ၄ရက်ကိုလည်းဖွဲ့စည်းလှုပ်ဆောင်နေတာဖြစ်ပါတယ်။အစိုးရဘက်ကနိုင်ငံရေးသမားတွေရဲ့စိုးရိမ်ပူပန်မှုတွေကိုနားထောင်လို့ပြီးဒီလုပ်ငန်းစဉ်အတွင်းသူတို့ရဲ့အယူအဆတွေကိုထည့်သွင်းဖို့ဖြစ်တယ်လို့လည်းဒုတိယဝန်ကြီးချုပ်ရဲ့နိုင်ငံရေးအချံပေးဖနီတန်ကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လပြည်သူ့ဆန္ဒခံယူပွဲနဲ့အတီးပြုတ်ထားတဲ့စစ်တပ်ရဲ့အခြေခံဥပဒေထဲမှာတော့အထက်လွှတ်တော်အမှတ်250ထဲမှာစစ်တပ်ကိုခန့်အပ်ခွင့်ပေးထားပြီးအနာဂတ်ရွေးကောက်ခံအစိုးရမှာစစ်တပ်ရဲ့လုပ်ပိုင်ခွင့်အာဏာကိုတိုးပေးထားတာဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ကာကွယ်ဝန်ကြီး James Mattis ဟာတောင်ကိုရီးယားယာယီသမ္မတဝန်ကြီးချုပ် Hwang Kyo-an နဲ့ဒီကနေ့ဆိုးမျိုးတော်မှာတွေ့ဆုံပါတယ
်။ We share that policy of getting to that sort of a situation but right now
အစားဒေသကိုတည်ငြိမ်ပြီးကြောဝချမ်းသာတဲ့ဒီမိုကရေစီနှိကြပြီးလွတ်လပ်တဲ့ဒေသတစ်ခုအဖြစ်အမေရိကန်နဲ့တောင်ကိုရီးယားကမြင်တယ်လို့အဲဒီလိုအခြေအနေမျိုးဖြစ်အောင်ယူရပြီးတော့ကျွန်တော်တို့မူဝါဒတွေကိုချမှတ်တာပါဒါပေမဲ့လောလောဆယ်ကျွန်တော်တို့နိုင်ငံရောခင်ဗျားတို့နိုင်ငံမှာလက်တွေ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတစ်ခုရှိနေတာကိုကင်တွယ်ဖြစ်ရှင်းရပါလိမ့်မယ်ကျွန်တော်တို့အတူလက်တွဲပြီးဖြစ်ရှင်းသွားလို့ပါတယ်လို့အမေရိကန်ကာဝေးဝန်ကြီး James Mattis ကပြောသွားတာပါမြောက်ကိုရီးယားရေးပါဝင်အမေရိကန်ဆိုရသေးရဲ့အာရှဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့ Mr. Mattis နဲ့ Mr. Huang တို့ဆွေးနွေးခဲ့ကြဖို့ရှိပါတယ်ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးခိုင်မာအားကောင်းစေဖို့အတွက်နှစ်ဖက်စလုံးကအခိုင်အမာစိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုလည်းထပ်ပြီးအလေးနဲ့ပြောပုံရပါတယ်။အမေရိကန်ကာဝေးဝန်ကြီးမက်ဒစ်စာဆိုးမျိုးတော်ကနေတနာရီခွဲလောက်ဝေးတဲ့ဦးစန်းလေတဲ့စကန်ကိုဒီကနေ့စောပိုင်းမှာပဲရောက်သွားတာပါ။အခုသူခီးစင်ဟာကာဝေးဝန်ကြီးဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးနိုင်ငံသားခီးစင်ဖြစ်ပါတယ်။
ကနေဒါနိုင်ငံခွေဘက်မြို့ကဗလီတခုမှာတနင်္ဂနွေနေ့ကပြစ်ခတ်မှုအတွင်းတေဆုံးခရသူ6ဦးထဲက3ဦးတို့ကိုဒီကနေ့ကြာသပတေးနေ့မှာဇာပနအခမ်းအနားကျင်းပမယ်လို့ကနေဒါအစိုးရတာဝန်ရှိသူတွေကပြောပါရယ်မွန်ထရီယယ်ကအိုလံပစ်ပန်းချန်ကလူ9000ဆန်ဟော်ကီအားကစားရုံမှာပြစ်ခတ်မှုအတွင်းတေဆုံးသွားကြတဲ့ဟာဆန်အက်ဗဒဲကရင်ခါလစ်ဘယ်ကာဆမီအဘူဘာကာတာဗတီတို့ရဲ့ဇာပနအခမ်းအနားကျင်းပမှာဖြစ်ပါရယ်ခွေဘက်မြို့မှာမွတ်စလင်တွေကိုမြှုပ်နှံဖို့နေရာမလုံလောက်လို့သူတို့ရဲ့ရုပ်အလောင်းတွေကိုနေရာရင်းနိုင်ငံတွေကိုပြန်လည်တည်ဆောင်ရမှာလည်းဖြစ်ပါတယ်။အက်ဒဲကာရင်နဲ့ဘယ်ကာဆမီတို့ကအယ်ဂျီးရီးယားကဖြစ်ပြီးတာဗရီကတော့တူနီရှားကဖြစ်ပါတယ်။ပြစ်ခတ်မှုအတွင်းတေဆုံးခရသူနောက်သုံးဦးတို့ဖြစ်တဲ့အဇစ်ဒိုင်းဆော်ဖီယန်မာမာဒူတာနိုနဲ့အဘရီဟီမာဘယ်ရီတို့အထက်လည်းဒီကနေ့ဆူတောင်းပွဲတွေကျင်းပမှာဖြစ်ပါတယ်။ဒီသုံးဦးကိုတော့ခွေဘက်မြို့အနီးမှာအထိတ်အမှတ်နဲ့မြှုပ်နှံမှာဖြစ်ပါတယ်။တနတ်သမားအလက်ဇန်ဒရီဘစ်ဆွန်ကိုတော့တားမြစ်ထားတဲ့တနတ်နဲ့လူ6ဦးကိုတပ်ဖြတ်မှုလူ9ဦးကိုတပ်ဖြတ်ဖို့ကြံစီလှုပ်ဆောင်မှုတွေနဲ့ဖမ်းဆီးတရားစွဲဆိုထားပါတယ်ရှင်
။တခြားလူတွေရဲ့ယုံကြည်ချက်တွေကိုပုတ်ခတ်ပြောဆိုတဲ့လက်ရာရင် website တခုရဲ့အကြီးအကဲဖြစ်သူမီလိုယန်နိုပိုလို့စ်စကားပြောမဲ့ကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီနယ်မြေကပွဲတခုကိုဘိုးဒူးနေညမှာဆန္ဒပြကောက်ကွက်ကြတာကနေရုံဝင်ဆန်ခတ်ဖြစ်ပါတယ်။ပွဲလုံးမဲ့နာမှာဆန္ဒပြသူတွေကမီရှူမီပန်တွေမီဂိုဘုံတွေနဲ့ပြစ်ပေါက်သလိုမီးရှို့တာလေးတခုလည်းရှိပါတယ်။ဒီဆန္ဒပြပွဲကြောင့်လူညိုရင်းမကောင်းတဲ့အတွေ့ဆိုပြီးတက္ကသိုလ်တာဝန်ရှိသူတွေကပွဲကိုဖျက်လိုက်ပါတယ်။ရုံဝင်ဆန်ခတ်ဖြစ်တာနဲ့ဒီအခြေအနေရောက်အောင်လုပ်တဲ့သူတွေဟာကျောင်းသားအများစုသဘောထားကိုကိုးစားမပြုဘူးလို့ကျောင်းသားတူကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုကစပြီးတော့ဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးကချင်စစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုတည်ကြရမှာပါရှင်။တရုတ်နိုင်ငံကလက်မခံဘဲနှင်ထုတ်ခံရတဲ့ကချင်စစ်ရှောင်ဒုက္ခသည်2000လောက်ဟာအခုခါမှာမကယန်အနီးကစခန်းတစ်ခုမှာခိုးလုံနေကြပါတယ်။ပြင်းထန်တဲ့ရာသီဥတုတန်ကြောင်ကြမ်းမာရေးအတွက်စိုးရိမ်ရသလိုစားနပ်ရိက္ခာလည်းပြက်လက်နှိုင်းချေရှိနေတဲ့အကြောင်းဒုက္ခသည်အရေးကူညီသူတဦးကပြောပါရယ်။ဒါပြင်စစ်ဆောင်စခန်းကကလေးငယ်တွေရဲ့ပညာသင်ကြားရေးလည်းရပ်ဆိုင်နေတယ်လို့ပြောပါရယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ဇန်နဝါရီလအတွင်းကတရုတ်ပြည်ဘက်ကိုတင်းရှောင်ခဲ့တဲ့ကချင်စစ်ဆောင်ဒုက္ခသည် IDP တွေဟာတရုတ်အာဏာပိုင်တွေကလက်မခံခဲ့တဲ့နောက်အခုအခါမှာမကားရံနဲ့ပါချောင်အကြားကရှေ့ရံစခန်းမှာခိုးလုံနေကြပါရယ်။လက်ရှိစစ်ဆောင်ပြည်သူတွေရဲ့အခြေအနေကိုသူတို့ကိုကူညီပေးနေတဲ့စူပေါင်းအဖွဲ့ရပြောခွင့်ရသူကိုကွန်ရှာအောင်ကအခုလိုပြောပါတယ
်။အများစုကဒီရှီအီယန်လို့ခေါ်တဲ့နေရာကိုရောက်နေကြတာဖြစ်ပါတယ်။လူရေကြတော့1800ဝန်းကျင်လောက်ရောက်နေတာဖြစ်ပါတယ်။အမှရည်သေးတွေထိုးပြမှသူတို့ခိုးလုံနေတာဖြစ်ပါတယ်။
စစ်ဆောင်ဒုက္ခသည်တချို့ဟာတရုတ်နိုင်ငံဘက်ကမိတ်ဆွေတွေဆွေမျိုးတွေရှိရာကိုတွားရောက်ခိုးလုံတာရှိတယ်လို့တချို့ကတော့မြစ်ကြီးနားဝိုင်းမော်မြို့တွေမှာရှိတဲ့စစ်ဆောင်စခန်းတွေကိုတွားရောက်ခိုးလုံခဲ့ကြောင်းလည်းပြောပါတယ်။လောလောဆယ်ရှေ့အံစခန်းမှာရှိတဲ့ပြည်သူတွေဟာပြင်းထန်တဲ့အေးအေးဒဏ်ကိုခံစားနေရပြီးစာနာရိတ်ခါအတွက်လည်းစိုးရိမ်နေရကြောင်းဆက်ပြောပါတယ်
။ဆုံးတွေ့ကာလဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသဟာအင်ဗဒါမအေးတဲ့နေရာဖြစ်ပါတယ်ခုအနေထားမှာကျတော့တပိုလင်ဒေမိုပြမပဲရည်တေးထိုးပြီးနေနေရတဲ့အနေထားဆိုတော့ဒီ IDPD အတွက်ကျမရေးပိုင်းနဲ့ဆောင်းဆောင်မှုအပိုင်းနဲ့ပတ်သက်ရင်လည်းတော်တော်ဟောစိုးရိမ်စရာလူတွေပေါ့နော်ဖြားရနာတာဥယျာဉ်များတဲ့အနေထားမှာရှိတယ်တစ်ဖက်မှာလည်းသူတို့အတွက်ဒီစာနာရိတ်ခါတရားလည်းကျလက်လာနိုင်မဲ့အနေထားရှိတော့ကျွန်တော်အဲ့ဒါလည်းစိုးရိမ်တာရှိတာဖြစ်ပါတယ်ကလေးဒီကြတော့လေဒီခုကအတန်းတင်ဆံပွဲလေနီးလာတဲ့ကာလမှာဒီလိုကြောင်းလေမဆက်နိုင်တဲ့အနေအထားမျိုးဖြစ်နေတော့အဲ့ဒီအပိုင်းမှာလေကျွန်တော်တို့ဟိုစိုးရိမ်နေတဲ့အပိုင်းရှိတာဖြစ်ပါတယ်
ပြီးခဲ့တဲ့လကုန်ပိုင်းကတော့တရုတ်နိုင်ငံဘက်ကကချင်လူမျိုးတွေကစောင်းတဲ့အနှွေးတွေတွေအမိုးကတွေလှူဒန်းခဲ့ပေမဲ့လောင်းကားမှုမရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ရှေ့ဤရန်စခန်းကိုရောက်ရှိနေသူတွေဟာဒီဇင်ဘာလလယ်ပိုင်းကဖြစ်ပေါ်တဲ့ဒီဒွန်နဲ့လိုင်ဖောက်စခန်းတိုက်ပွဲတွေကြောင့်ဇိုင်းအောင်နဲ့ခေါရှောင် IDP စခန်းတွေကတင်းရှောင်လာသူတွေဖြစ်ပါတယ်။အဲ့ဒီစခန်းတွေမှာတိုက်ပွဲကလက်နက်ကြီးကြီးတွေကြားရောက်ခဲ့တာကြောင့်တရုတ်နိုင်ငံဘက်ကိုတင်းရှောင်ခဲ့ပေမဲ့တရုတ်အစိုးရကအဝင်မခံတာကြောင့်လက်ရှိရှေ့ဧရန်စခန်းကိုခိုးလုံနေထိုင်နေကြရတာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မှာတိုက်ပွဲတွေအတန်ငယ်ငြိမ်သက်နေတယ်လို့အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားမှာတီးတန့်တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတာတွေလည်းရှိနေပါတယ်။အစိုးရဘက်ကကမ်းလှမ်းလာတဲ့အခြေအနေနဲ့တွေးဆဆွေးနွေးမဲ့အလားအလာကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တွေးဆဖို့ခေါ်လာတော့မဟုတ်ပါဘူး။တွေးဆလို့လို့ရှိတော့တွေးဆလို့ရပါလေဆိုတဲ့အကြောင်းကြားတဲ့သာဖြစ်ပါတယ်။ KIO ဘက်ကလည်းတော့တီးတန့်တွေးဖို့အစီအစဉ်ကတော့အခုလောလောဆယ်တော့မရှိသေးဘူး။တကယ်လို့ညနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တော့အဲဒီ UNFC ရဲ့အတွက် UNFC ရဲ့ဆွေးနွေးမှုအတိုင်းပဲကျွန်တော်တို့သွားမှာဖြစ်ပါတယ်။အဲဒါကြောင့်သူတို့ဒီ TDN ရဲ့လမ်းကြောင်းပေါ့အဲ့ကနေပဲကျွန်တော်တို့သွားဖို့ဖြစ်ပါတယ်။ဒီလိုညာဒီ KIO နဲ့ပဲတီးတန့်တွေ့ဖို့လိုတဲ့ကိစ္စတွေရှိလာလို့ရှင်တော့ဒါတွေ့ဖို့ရှိပါတယ်။ဒါပေမဲ့ကုလလို့ဆရာတော့တွေ့ဖို့စီစဉ်ရတော့မရှိပါဘူး
။ KIO အဖွဲ့ဟာအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီUNFC မှာပါဝင်ပြီး UNFC ကဖွဲ့စည်းထားတဲ့ DPN ခေါ်နိုင်ငံရေးဆွေးနွေးရေးအဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကလည်း DPN အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးဖို့တည်င်းတွေထွက်ပေါ်ခဲ့ပေမဲ့တွေ့ဆုံနိုင်တာတော့မရှိပါဘူး။ဒီလကုန်ပိုင်းမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ပြန်လည်ကျင်းပဖို့ရှိနေပြီးNCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေကိုဖိတ်ကြားပြီးဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာတော့တိတိကျကျမသိရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့တအန်းပလောင်တက်ကိုကန်တက်ဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာဒီရက်ပိုင်းတွေအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်
။ကချင်စစ်ဆောင်ဒုက္ခသည်တွေရဲ့အရေးကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခု AR မြစ်ထက်ကလပိုင်းတွေဘာကြောင့်မြို့သုံးပျောက်ကွယ်မှာလဲဆိုတာပြောပြပေးပါဦးမယ်။မြန်မာ AR လပိုင်းတွေတည်ဆုံမှုကပြီးခဲ့တဲ့နှစ်ကအမြင့်ဆုံးဖြစ်ခဲ့ပြီးရေရွညဉ့်ညံ့မှုဘက်ထရီ short ရိုက်ငါဖတ်မှုတွေကြောင့်မြို့သုံးပျောက်ကွယ်မဲ့အရေးဆိုးရိမ်နေကြရဆဲဖြစ်ပါတယ် AR လင်းပိုင်တွေဟာဒေသခံတွေရဲ့ငါဖမ်းလုပ်ငန်းတွေမှာအကူအညီပေးနေတဲ့အပြင်ကဘာလက်ခီးသွားတွေကိုလည်းဆွဲဆောင်ထားနိုင်တာကြောင့်ဒေသဖွံ့ဖြိုးရေးအတွက်လည်းအထောက်အကူဖြစ်စေပါတယ် AR မြစ်ကြောင်းတစ်လျှောက်ကကြန့်ရှိနေသေးတဲ့ AR လပိုင်တွေကိုထိမ့်သိမ်းစောင့်ရှောက်ရေးအခြေအနေကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင
် AR မြစ်ဘေးမှာနေထိုင်ပြီးရေလုံငန်းနဲ့အသက်မွေးသူတွေနဲ့ AR လပိုင်တွေဟာမိသားစုဝင်တွေလိုပါပဲတာကြီးမီဆိုတဲ့အရာဝတီလပိုင်းတည်ဆုံးခဲ့တဲ့အချိန်ကဆိုရင်မိဘကိုဆုံးရှုံးလိုက်ရတယ်လို့ပဲလို့ပြောသူကတော့ဒေသခံတက္ကသိုလ်ဦးမောင်လေးပါ
။ဦးမိဘတဖွဲ့လူဖြစ်နေတာဒီအဖေတို့မိတို့လက်ထဲတည်းအပ်ထားခဲ့ကြရပြော့။စားထိုးမရနိုင်တဲ့ကိုမိဘအရင်တဖွဲ့လူဖြစ်နေတာ။အဲတော့မိဘတည်ဆုံးမှုဖြစ်သွားလို့ရှိရင်လည်းစားထိုးတော့မရဘူး။အင်းအဲ့လူပဲခံစားနေရတာ
။ဦးမောင်လေးကတာကြီးမီဆိုတဲ့အရာဝတီလပိုင်းဦးဆောင်တဲ့လပိုင်းခုနှစ်ကောင်ရဲ့အကူအညီနဲ့ဆယ်စုနှစ်သုံးခုကျော်ငါးဖန့်ခဲ့သူဖြစ်ပါတယ်။တည်ဆုံးနေတဲ့တာကြီးမေဆိုတဲ့လပိုင်ကိုတော့အရာဝတီမြကန်းတနီယာကတွေ့ခဲ့ရပြီးသူမကိုဗိုက်ခွဲကြည့်တဲ့အခါမှာတော့ကိုဝင်လေထရာတာကိုတွေ့ခဲ့ရတယ်လို့လဲဦးမောင်လေးကပြောပါတယ်။ကျန်တဲ့လပိုင်တွေကတာကြီးမေလောက်အာမကိုရဘူးလို့လဲဦးမောင်လေးကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းအရာဝတီလပိုင်တွေထိမ့်သိမ်းဆောက်ရှောက်ရဒေသမှာလပိုင်သုံးကောင်တည်ဆုံးခဲ့ရပြီးတည်ဆုံးမှုအများဆုံးနှစ်ဖြစ်တယ်လို့လဲမန္တလေးငါးလုံငန်းဦးစီးဌာနကဦးကျော်ကားကပြောပါတယ်
။နေ့ပုံကောင်အများဆုံးလဲဆိုလို့ရပါတယ်။ခါတိုင်းနှစ်စုံကြောင်တစ်ကောင်နှစ်ကောင်တစ်ကောင်ဆိုတစ်ခါလေးတည်ခြင်းနဲ့မတည်တဲ့နှစ်လေးလည်းရှိပါတယ်။ဒါကအများဆုံးတည်ဆိုတစ်ကောင်နှစ်ကောင်လောက်ပါပဲ။ဒီနေ့ဆိုတော့သုံးကောင်ဆိုတော့တော်လေးကိုများနေတဲ့အနေအထားတစ်ခုဖြစ်နေပါလား
။အရာဝတီလပိုင်တွေတည်ဆုံးရတာကဒေသခံတွေရဲ့မီယိုဖလာငါးဖန်းလုံငန်းအပေါ်တည်ရောက်မှုရှိတာတည်းမဟုတ်ပါဘူး။မျိုးရိုးစင်ဆက်လပိုင်တွေနဲ့ငါးဖန်းနဲ့ဒေတာကန်တွေရဲ့အနာဂတ်အတွက်မရေရာမှုလည်းဖြစ်ပါတယ်အခုတော့အရာဝတီလပိုင်တွေကလူတွေနဲ့ကင်းကွာလာတယ်လို့လဲဒေတာကန်တန်ငါတဲ့ဦးသိန်းစမ်းမင်းကပြောပါတယ
်အဲဆိုရင်ပုံပေါ်မှုကတော့ရှိတာပေါ့ဗျာဘာကြောင့်ဆိုရင်ပုံပေါ်မှုရှိအောင်ဆိုတာကျွန်တော်တို့နောက်ထီတော့မှနော်ဒီလိုမျိုးခခုလိုလေးဟိုချော့ရပြပါလေးလေပေးလေးပါလေးမှကတ်မပေါ်ဘူးဆိုအဝေးရကြည့်ရမယ့်အဖြစ်မျိုးလို့နော်
အရာဝတီလပိုင်းနေမျိုးမတုံအောင်တစ်ဖက်ကထိမ့်သိမ်းဆောက်ရှောက်နေသလိုရိုးရာဒလေးတစ်ခုဖြစ်တဲ့ငါးဖန်းသမားတွေနဲ့အတူတွဲပြီးငါးဖန်းနဲ့ဒလေးကိုပါထိမ့်သိမ်းနေတယ်လို့တန်းငန်ဒလေးဆန်ထိမ့်သိမ်းရေးအဖွဲ့ WCS ကဥကျော်လှသိန်းကပြောပါတယ်
ဒီထူကြတဲ့လက်ပစ်ကွန်ရေလုံသားနဲ့ပူပေါင်းငါးဖန်းစီတဲ့ဒလေးလေးကတော့ကျွန်တော်တို့ရဲ့ဒီထိမ့်သိမ်းဧရိယာထဲမှာပဲပေါ့82ကီလိုမီတာပဲရှိတဲ့ဒီထိမ့်သိမ်းဧရိယာထဲမှာပဲရှိတဲ့အဲဒီဒလေးလေးပေါ့နော်တကယ်ကိုထူကြတဲ့ဒလေးလေးနောက်နိုင်ငံတကာကလည်းအခုဆိုလို့ရှိရင်စိတ်ဝင်စားပြီးတော့လာပြီးတော့လေးလာတဲ့နိုင်ငံသားတွေဆိုတာလည်းတော်တော်များများရောက်နေပြီပေါ့နော်ဒလေးလေးကိုလည်းကျွန်တော်တို့ကဒီထိမ့်သိမ်းမှုအတွက်ဒီပညာပေးလုပ်ငန်းတွေနောက်ကျွန်တော်တို့ကင်းလဲလုပ်ငန်းတွေဒီငါးလုပ်ငန်းဦးစီးဌာနနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နေတယ်ပေါ့နော်
အီယာဝတီလပိုင်းတွင်ကျဆားတဲ့မန္တလေးနဲ့ဗမော်ကြားကီလိုမီတာ400ရှိတဲ့အီယာဝတီမြစ်ကြောင်းတွေကမန္တလေးနဲ့ကြောင်မြောင်ကြား84ကီလိုမီတာကိုအီယာဝတီလပိုင်းထိမ့်သိမ်းဆောက်ရှောက်ရေးဒေသအဖြစ်2015ခုနှစ်ကစတင်သတ်မှတ်ခဲ့ပါတယ်မြန်မာနိုင်ငံငါးလုံငန်းဦးစီးဌာနနဲ့ WCS တို့ပူးပေါင်းပြီးဘက်ထရီလျှော့ရိုက်ငါးဖန်းတာလို့တရားမဝင်ငါးဖန်းလုပ်ငန်းတွေကိုကင်းလက်ဆောင်ချတာအပါအဝင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုပါဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့အယဝတီလက်ပိုင်ကောင်ရီ60ကျော်လောက်ပဲရှိရှိတော့မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
။မတင်ကြီးထိုက်ပြပြပေးခဲ့တာပါရှင်။အကြခင်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးတစ်အကြောင်းတစ်စီတစ်ဆောင်နာဆင်ရဖို့ရှိပါတယ်။အခုရင်တော့စနေညတိုက်ရိုက်လေးလှိုင်းကိုဖိတ်ခေါ်ပြစီရှင်။
ရရှိမှခင်ကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်ရဲ့အမြင်သဘောထားတွေဘလို့ရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932312554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်ဆာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ခန့်ထားရေးExxon Mobil ရေနံကုမ္ပဏီကြီးကဟောင်း Rex Tillerson ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်ပြီးသမ္မတ Trump ကသူ့ကိုအင်ပြူတော်မှာကြမ်းတက်စာကျိန်ဆိုခန့်အပ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံတကာမျက်နှာစာမှာအမေရိကန်နိုင်ငံခြားရေးမူဝါဒအောင်မြင်ရေးအတွက်တန်တမန်ရေးရာကိစ္စတွေမှာအဓိကတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာနိုင်ငံခြားဆက်ဆံရေးတွေမှာအတွေ့အကြုံနည်းသူဖြစ်သူ့ကိုအတည်ပြုရေးကြားနာပွဲမှာထောက်ပြခဲ့တာတွေလက်ရှိပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
နိုင်ငံရေးဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားသူ Rex Tillerson ကိုအမေရိကန်အထက်လွှတ်တော်ကထောက်ခံမဲ56မဲကန့်ကွက်မဲ43မဲနဲ့ဗိုလ်ထုနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အခုလိုသူနိုင်ငံရေးဝန်ကြီးအသစ်ဖြစ်တာဝန်ထမ်းဆောင်ချိန်မှာသမ္မတထရမ့်ကချမှတ်ခဲ့တဲ့အမေအရာ TPP ကုန်သွယ်ရေးသဘောတူညီမှုကနေနှုတ်ထွက်တာမက္ကဆီကိုနယ်စပ်မှာဒတိုင်းတည်ဆောက်ဖို့စီစဉ်တာအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်မဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုယာယီပြည်ဝင်ခွင့်ပိတ်ပင်တာနဲ့ဒီအပေါ်မှာနိုင်ငံခြားရေးဌာနကဝန်ထမ်း1000နီးပါးကကန့်ကွက်စာတင်သွင်းမှုအဆရှိတဲ့နိုင်ငံခြားရေးဆိုင်ရာအကဲဆတ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။မစ္စတာတီလာဆန်ဟာ ExxonMobil ကုမ္ပဏီအကြီးအကဲအဖြစ်တာဝန်ထမ်းဆောင်စဉ်ရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထေးတဲ့ဆက်ဆံရေးရှိခဲ့သူဖြစ်ပြီးနိုင်ငံခြားရေး policy အတွေ့အကြုံမရှိတဲ့သူအဖြစ် New Mexico Democrat အထက်လွှတ်တော်အမတ် Martin Heinrich ကဝေဖန်ပြောဆိုခဲ့ပါတယ်။
The next Secretary of State will be diving headfirst into all of these incredibly daunting and gravely important foreign policy challenges.
နိုင်ငံသားရေးဝန်ကြီးအနေနဲ့ American ပြည်ထောင်စုကလက်ရှိရင်ဆိုင်နေရတဲ့နိုင်ငံသားရေး policy အကဲဆတ်မှုတွေကိုထိတိုက်ရင်ဆိုင်ရမှာဖြစ်ပါတယ်။ Mr. Tillerson ရဲ့နိုင်ငံသားရေး policy အတွေ့အကြုံနှဲပါမှုနဲ့သမ္မတ Trump ရဲ့လက်ရှိကမ္ဘာနဲ့ကင်းကွာနေတဲ့အမြင်ပေါင်းလိုက်ရင်အမေရိကန်နိုင်ငံရဲ့ policy အနာဂတ်အတွက်ကျွန်တော်ယဉ်လေးမိပါတယ်
။ Mr. Tillerson ဟာအာရှပစိဖိတ်ဒေသနဲ့ပတ်သက်လို့ကြောင်းကြောင်းကျင်ကျင်သိရှိနားလည်ထားသူမဟုတ်တာကြောင့်အာရှဒေသနဲ့အမေရိကန်ဆက်ဆံရေးဘယ်လိုဖြစ်လာမလဲဆိုတဲ့အပေါ်အများကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်အမေရိကန်လွှတ်တော်ကယူဆထားပေမဲ့ဘယ်လိုဖြစ်လာမလဲဆိုတာကိုအတိအကျမပြောနိုင်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်း Derek Michel ကပြောပါတယ်
။ Still a lot of uncertainty. Clearly, when you had Secretary of State Clinton, you knew she was personally connected and very interested specifically in Asia, as opposed to President Obama. With President Trump and
with the Secretary of State. But the Secretary of State has a lot of questions. And the Secretary of State Clinton has a lot of questions. And the Secretary of State has a lot of questions. And the Secretary of State has a lot of questions. But Obama has a lot of questions. ဒါပေမဲ့သမ္မတထရမ့်နဲ့နိုင်ငံသားကြီးဝန်ကြီးအသစ်လက်ထက်မှာတော့အာရှပစိဖိတ်ဒေသအတွက်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အပြေထွက်မလာဘဲမေးစရာမေးခွန်းတွေကပိုများနေပါတယ်။ဘာတွေဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်ကြိုတင်မပြောချင်ပါဘူး။မြန်မာနိုင်ငံဟာအမေရိကန်ပါတီကြီးနှစ်ခုစလုံးကလည်းစိတ်ဝင်တစားရှိသလို Republican လွှတ်တော်အမတ်တွေကလည်းအရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားကြပါတယ်။ဒါပေမဲ့လက်ရှိပေးနေတဲ့အကူအညီတွေကိုဖျက်တောက်သွားမလားဒါမှမဟုတ်နိုင်ငံသားကြီးဝန်ကြီးအစ်တကစိတ်ဝင်စားမှုပြမပြဆိုတဲ့ကိစ္စကတော့အတိအကျပြောဖို့ခက်ပါတယ်
။သမ္မတထရမ့်အစိုးရကတော့နိုင်ငံသားအကူအညီပေးနေတာတွေကို40ရာခိုင်နှုန်းလောက်ရှော့ချသွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့တာမကြီးဟောင်းတရက်မီရှယ်ကတော့မြန်မာနိုင်ငံအပေါ်ပေးနေတဲ့အမေရိကန်ရဲ့အကူအညီတွေရုတ်တရက်ပြောင်းလဲမှုဖြစ်လိမ့်မယ်လို့မထင်ကြောင်းပြောပါတယ်။တီလဆန်ဟာသူ့ကုမ္ပဏီအတွက်ကြီးမားတဲ့အောင်မြင်မှုရရှိအောင်လှုံ့ဆော်ပေးခဲ့သူဖြစ်ကြောင်းအခုအချိန်မှာသူ့ရဲ့အတွေ့အကြုံနဲ့ပင်ကိုဆွမ်းရည်တွေကိုအမေရိကန်ပြည်သူတွေအတွက်အလုတ်ကျွေးပြုနိုင်တော့မှာဖြစ်ကြောင်းတက်ကဆက်ပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမဂျွန်ကော်နင်းကအစောပိုင်းမှာပြုလုပ်တဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တက်ကဆက်ပြည်နယ်ဇာတိရက်စ်တီလာဆန်ဟာအော့စတင်မြို့မှာရှိတဲ့တက်ကဆက်တက်ကတိုကနေအင်ဂျင်နီယာဘွဲ့အရရှိပြီး1985ခုနှစ်မှာ Exxon Mobil ကုမ္ပဏီမှာအလုပ်စဝင်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့အကြီးဆုံးယာရုအထိရောက်ရှိခဲ့ပြီး2016ခုနှစ်မှာယာရုကနေအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်အခုလှည့်နေတဲ့ Radio Dialect ဓာတ်ရိုက်ထုတ်လွှင့်စီစဉ်ကို Internet ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေပြီးတော့ဖြစ်စေ Facebook စာမျက်နှာတွေကနေဖြစ်စေနိုင်နိုင်ပါတယ်အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါဦးမယ်ရှင
်အီရန်နိုင်ငံကပက်ထရီတုံးကြီးပြစ်လွတ်ဆန်းသတ်ထားတာနဲ့ပတ်သက်ပြီးတရားဝင်သတိပေးထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ Twitter ကနေရေးတာတွေထဲမှာဒီချက်ကိုလည်းသမ္မတထရမ့်ကထည့်ပြောထားတာပါအမေရိကန်နိုင်ငံသားဝန်ကြီးအသစ်ဖြစ် Rex Tillerson ဗိုလ်ထူးနေညာကကြမ်းတစ်စာချင်းဆိုလိုက်ပါပြီအမေရိကန်နိုင်ငံသားဝန်ကြီးအဖြစ်ခန့်အပ်ဖို့ထက်လွတ်တော်ကအတည်ပြုလိုက်ပြီးနိုင်ငံပိုင်းအတွင်းမှာကျင်းပတဲ့ကြမ်းတစ်စာချင်းဆိုပွဲမှာဒုတိယသမ္မတ Mike Pence ရဲ့ရှေ့မှာ Rex Tillerson ကကြမ်းတစ်စာချင်းဆိုပြီးတာဖြစ်ပြီးအဲ့ဒီပွဲမှာသမ္မတထရမ့်လည်းအနီးမှာရှိနေခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူးတို့တယ်လီဖုန်းပေါ်မှာအပြင်းအထန်ခြေတင်ပြောဆိုကြတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဒုက္ခသည်အုပ်စုတစုအခြေစိုက်နေထိုင်ခွင့်ပေးမဲ့သဘောတူညီချက်ကိုဆက်လုပ်ဖို့သမ္မတထရမ့်ကအခိုင်အမာပြောသွားတယ်လို့ဝန်ကြီးချုပ်တန်ဘူးကပြောပါတယ်။အဲဒီလူတွေဟာဩစတြေးလျကိုဝင်ဖို့ကြိုးစားတဲ့အချိန်ကြားဖြတ်တားဆီးခံထားရတာပါ။အရှင်သမ္မတဘရက်ကိုဘာမာအစိုးရလက်ထက်တုန်းကအဲဒီသဘောတူညီချက်ကိုရထားတာပါ။အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေစိုက်နေထိုင်ခွင့်ပေးတာကိုဆိုင်းငံ့ထားဖို့သမ္မတထရမ့်ကအမိန့်ထုတ်ပြန်ထားပါတယ်။မက္ကဆီကိုနိုင်ငံကိုအမေရိကန်တပ်ဖွဲ့တွေဆီလွတ်ဖို့အစီအစဉ်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်တယ်ဆိုတော့လည်းပတ်သက်ပြီးအမေရိကန်ဘက်ကရောမက္ကဆီကိုဘက်ကပါညှင်းဆိုကြပါတယ်မက္ကဆီကိုနိုင်ငံအနေနဲ့လူဆိုးတွေကိုအခုထက်ပိုပြီးမနှိမ်နှင်းမှုဆိုရင်တော့မက္ကဆီကိုနိုင်ငံတွင်းကလူဆိုးတွေကိုနှိမ်နှင်းဖို့အမေရိကန်တပ်ဖွဲ့တွေချထားမယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်မက္ကဆီကိုသမ္မတနဲ့တယ်လီဖုန်းပြောတာမှာသမ္မတထရမ့်ကပြောခဲ့တယ်လို့ AB သတင်းကရေးတာပါခင်ဗျာ
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေး Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေအဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.